တရုတ်သမ္မတရှီချင်းဖင်ကိုကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်းငါးနဲ့ဆက်လက်တောင်းယူဖို့ဒီကနေ့ပဲတည်ဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနစ်ပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်သစ်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းဖင်ကိုပြင်းမြူရိုကပြည်သူ့ခံမှမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ။ပေါ်လစ်ဘျူရိုပါတီဝင်အသစ်9ဦးထဲမှာတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးသမ္မတရဲ့ကျုပ်ပါမှုတွေမှာဦးဆောင်ခဲ့သူတို့ဖြစ်တဲ့ဝမ်ချီရှန်တန်ကနေပါတီစီရင်ထိန်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ပါတယ်။ပေါ်လစ်ဘျူရိုကော်မတီဝင်တွေထဲမှာတော့လူအောင်ဆိုလိုသမ္မတရှီချင်းဖင်ဖြင့်အသက်60နှစ်အရွယ်ဝန်ကြီးချုပ်လီကချင်းတူပဲပြန်ပါလာပါတယ်။ကျန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမ္မတရှီချင်းဖင်ရဲ့ရာထူးသက်တမ်းကုံဆုံးချိန်2022ခုနှစ်မှာပါတီထိန်းသိမ်းခေါင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမယ့်အခြေအနေမရှိတော့တာကြောင့်သမ္မတနဲ့အနေနဲ့ရာထူးသက်တမ်းကုံဆုံးပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကြေခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တစ်ချိန်ကျင်းပတဲ့ညီလာခံအတွင်းမနေ့ကကွန်မြူနစ်ပါတီအခြေခံဥပဒေမှာသမ္မတရဲ့အမည်ကိုထပ်သွင်းခဲ့ပြီးတဲ့နောက်ပါတီခေါင်းဆောင်အဖြစ်တရားဝင်ဆက်လက်တာဝန်ပေးမယ်လို့လည်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင့်ရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းပြင်ဟာကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ်။